မြန်မာနိုင်ငံကတိုင်းရင်းသားနဲ့ဘာသာရေးဆိုင်ရာအခြေအနေတွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စု Washington DC မြို့အခြေစိုက် USIB ခေါ်အမေရိကန်ပြည်ထောင်စုငြိမ်းချမ်းရေးဆိုင်ရာအဖွဲ့ကပုဂ္ဂိုလ်တွေနဲ့မြန်မာအရေးစိတ်ဝင်စားသူတွေကမနေ့ကနေ့လယ်မှာဆွေးနွေးပွဲတစ်ခုပြုလုပ်ခဲ့ပါတယ်။ဆွေးနွေးပွဲအစမှာမြန်မာနိုင်ငံဖွံ့ဖြိုးရေးအရင်းမြစ်များအဖွဲ့ကသုတေသီဦးဝင်းမင်းကမြန်မာတိုင်းရင်းသားလူမျိုးတွေကြားကဘာသာတရားကိုးကွယ်ယုံကြည်မှုတလင်းနဲ့ယဉ်ကျေးမှုကိုရှင်းလင်းပြောဆိုသလိုလွတ်လပ်ရေးရပြီးနောက်ပိုင်းအာဏာရအစိုးရကမြန်မာဦးစားပေးမှုကွာတာကျင့်သုံးလာတာကိုလည်းအခုလိုထောက်ပြဆွေးနွေးပါတယ်။
So they used exclusion policy, basically, starting from there. It was even the democratic government led by UNU. After what, you know, the military government, it was even worse, more exclusion.
UNU ဝင်စစ်ဆိုးရတက်လာတဲ့အချိန်မှာတော့တိုင်းရင်းသားတွေဗုဒ္ဓဘာသာဝင်မဟုတ်သူတွေကိုစစ်တပ်ထဲကအကြီးတန်းအရာရှိနေရာတွေကိုမပေးတော့တာတွေးရတယ်လို့လည်းပြောသွားတာပါ။ဒါ့အပြင်ဦးဝင်းမင်းက
Rohingya and Bengali have been suffering much more than the kind of people there, and they have been so poor, and they should be helped. Yeah, they should be given help. But
Rohingya နဲ့ Bengali တွေဟာရခိုင်လူမျိုးတွေထက်ပိုပြီးဒုက္ခအခက်အခဲတွေရှိလို့အကူအညီပေးတဲ့ကြောင်းဒါပေမဲ့မြန်မာလူမျိုးတွေကြားမှာဒီအကြောင်းကိုပိုင်းခြားဝေဖန်စဉ်းစားတာတွေမရှိပဲမွတ်စလင်တွေဟာမြန်မာနိုင်ငံကိုလွှမ်းမိုးသွားလိမ့်မယ်လို့အများစုကထင်မြင်ယူဆနေတယ်လို့ပြောဆိုဆွေးနွေးသွားတာပါဆက်လက်ပြီးဦးဝင်းမင်းက
The main point I think is we need both religious leaders from both sides to come together first and lead their own community but this community is so much influenced by these religious leaders
မြန်မာနိုင်ငံမှာဗုဒ္ဓဘာသာအတိုင်းဝိုင်းရောမွတ်စလင်အတိုင်းဝိုင်းမှာပါဘာသာရေးယုံကြည်မှုပြင်းထန်တဲ့အတွက်လက်ရှိဖြစ်နေတဲ့ပြိပခါတွေပြည်လဲဖို့ပြန်လည်နားလည်နိုင်ရေးကပထမအချက်ဖြစ်သလိုသက်ဆိုင်ရာဘာသာရေးအလိုက်ကောင်းဆောင်တွေကထိန်းသိမ်းသွားမှာကအဓိကကျတယ်လို့ဆွေးနွေးသွားတာဖြစ်ပါတယ်။ USIP အဖွဲ့ကဘာသာရေးနဲ့ငြိမ်းချမ်းရေးတည်ဆောက်မှုဌာနရဲ့အကြီးအကဲအရာရှိ Miss Susan Hayward ကတော့သူကိုယ်တိုင်မြန်မာနိုင်ငံကိုတွားရောက်လေ့လာတွေ့ရှိချက်ကိုပြောဆိုဆွေးနွေးရမှာ69အဖွဲ့ရဲ့လှုပ်ရှားမှုတွေ၊နယ်မြို့တချို့မှာဖြစ်သွားတဲ့အဓိကယုံတွေကိုပြောဆိုသလိုအဲ့ဒီဖြစ်ရပ်တွေနဲ့ပတ်သက်လို့အပြန်အလှန်ဆွဆွဲနေကြတာကိုလည်းထည့်သွင်းဆွေးနွေးပါတယ်။ဒါ့အပြင်ဒီပြဿနာတွေပြေလည်လာဖို့ဆိုပြီးအမုန်းစကားပြောဆိုမှုစန့်ကျင်လှုပ်ရှားမှုပေါ်ပေါက်လာတဲ့အကြောင်းနဲ့အဲ့ဒီလှုပ်ရှားမှုမှာဗုဒ္ဓဘာသာဖုံးတော်ကြီးတွေရောမွတ်စလင်ဘာသာရေးခေါင်းဆောင်တွေပါပါဝင်ဖို့လိုအပ်တယ်လို့လူသစ်ထင်ရှားပုဂ္ဂိုလ်တွေလည်းပါဝင်ဖို့လိုအပ်တယ်လို့အခုလိုဆွေးနွေးပါတယ
် We do need Buddhist monks and Muslim imams and a lot of other civil society and influential celebrities all sorts of people
Asia Society နဲ့ USIB အဖွဲ့ရဲ့အကြီးတန်းအကြံပေးပုဂ္ဂိုလ်တူဖြစ်တဲ့ Mrs. Priscilla Clapp ကတော့မြန်မာနိုင်ငံကနှစ်ပေါင်းများစွာပိတ်လောင်ခံထားရတာကြောင့်နိုင်ငံရေးစီးပွားရေးနောက်ကျခဲ့တဲ့အပြင်မတူညီတဲ့ဘာသာရေးတွေကြားမှာလည်းပွင့်လင်းမြင်သာမှုအမြင်ကျယ်မှုတွေအားနည်းနေကြောင်းဒါ့အပြင်အင်အားကြီးတဲ့တရုတ်နဲ့အိန္ဒိယနိုင်ငံကြားတွေမှာရှိတဲ့အတွက်လူမျိုးဘာသာသာသနာပျောက်ကွယ်မှာစိုးရိမ်နေကြတဲ့အကြောင်းလက်ရှိဖြစ်နေတဲ့လူမျိုးရေးဘာသာရေးအသွင်ဆောင်တဲ့ပဋိပက္ခတွေနဲ့ပတ်သက်လို့လည်းအစိုးရအနေနဲ့ဖြေရှင်းနိုင်မယ့်နည်းလမ်းမရှိသေးကြောင်းပြောဆိုဆွေးနွေးပါတယ်ဒါ့အပြင် Mrs. Priscilla Clapp က
Within the government you have a dominant Burman ethnic group because that's the way previous military regimes
လက်ရှိအစိုးရအဖွဲ့ဝင်တွေကိုကြည့်မယ်ဆိုရင်အရင်စစ်အစိုးရကပြောင်းလာတဲ့အတွက်မြန်မာလူမျိုးအများစုလွှမ်းမိုးနေတာတွေ့ရမှာဖြစ်ကြောင်းတိုင်းရင်းသားတွေပါအစိုးရအဖွဲ့မှာပါဝင်လာဖို့ကတော့2015အလွန်မှာစပြီးပြောင်းလဲလာအောင်ဆောင်ရွက်မှာဖြစ်ကြောင်းပြောသွားတာပါဒါကြောင့်ပြည်ပကတွေပြည်လဲဖို့လူမျိုးဘာသာမတူညီတဲ့လူဖွဲ့စည်းတွေကြားစစ်ဆက်ညှိနှိုင်းလို့ရမယ်နီးလန်းတွေရှာရမှာဖြစ်တယ်လို့ပိုပြီးပွင့်ဝင်လင်းလင်းဆွေးနွေးလာကြမယ့်အခြေအနေတွေဖန်တီးဖို့လိုတဲ့အကြောင်းလဲဆွေးနွေးသွားပါတယ်ခင်ဗျာ